မင်းကလေးဘောလုံးသမားတွေထဲမှာတော့အင်္ဂလန်ကဘောလုံးသမားဝင်းဇိုနီကိုအားကြခဲ့သူကအသက်16နှစ်အောက်တိုက်စစ်မှုစမ်းတော်တော်ဖြစ်ပါတယ်။သူကမြန်မာလက်ရေးစွန့်အမျိုးသမီးဘောလုံးသမားဖြစ်ဖို့ကလေးဘောရဲကလေခွင်းနေထဲမှာလေ့ကျင့်လာခဲ့တာပါ။ပြည်တွင်းအားကစားသမားတွေထဲအင်္ဂလန်ကပရီးမီးယားလိပွဲတွေကိုသာအားပေးကြတဲ့မြန်မာပရိသတ်တွေကမှမင်းကလေးဘောလုံးသမားတွေအတွက်ပိုးပြီးတော့အခက်အခဲနဲ့ရင်ဆိုင်ရတဲ့အကြောင်းရေးသားထားတဲ့ AFP သတင်းဆောင်ပါကိုကိုစောဝင်းဟိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီအောင်ဒီတိုင်းအောင်လို့မျိုးကမွေးချင်း၅ယောက်ထဲမှာတယောက်ပါဝင်ဖြစ်တဲ့အသက်16နှစ်အရွယ်မှတ်ဆန်းတော်တော်ဟာအခါတည်းဟာမှာမိန်းကလေးတွေဘောလုံးကစားတာကိုရှုံချတတ်ကြတဲ့မြန်မာနိုင်ငံမှာထူးချွန်တဲ့ဘောလုံးသမားဖြစ်ဖို့ကြိုးစားနေတာပါ။ဒါကြောင့်လဲဘောလုံးဝါသနာပါရတုကိုအဖို့ဖြစ်သူကငငယ်ကလေးကအားပေးခဲ့တယ်လို့မှတ်ဆန်းတော်တော်ကပြောပါတယ
်။သူကအရာအားပေး၊အရာအားပြီးတော့လူကိုယ်တိုင်းနဲ့ဖြစ်ဖြစ်ကျင်တယ်ပေါ့ကျွန်တော်ကဒါလေးမင်းကဖြစ်ဖြစ်ကျင်တယ်လို့ပေါ့အဲ့ဒီမျိုးကျွန်တော်ပြောတယ်။ကျွန်တော်လည်းဖြစ်ကျင်တယ်ပြန်သွားကျင်တယ်မဘလို့ရှိတာဘလို့နေရတယ်ပေါ့ဒီမှာတော့ကြာရင်တော့ရွာမှာနေတဲ့ဆန်တော့အများကြီးတာတယ
်အခုချိန်မှာတော့ရွာကသူ့တငယ်ချင်းတွေဟာအိမ်အောင်ကြတဲ့သူတွေဖြစ်ကုန်ကြပြီလို့မဆန်းတော်တော်ကပြောပါတယ
်အချို့ဆိုရင်ကျွန်တော်တငယ်ချင်းတွေဆိုရင်အိမ်အောင်နေကြတော့ကြတဲ့လူကြကုန်ပြီကြောင်းမတက်တော့ဘူးသူ့ဘာသူလဲလောက်တဲ့လူကလုံနေဘူးသူ့လုံနေသူကအဲ့လိုမျိုးလုံကြကျွန်တော်ရောက်လာဒီရောက်လာဆိုတော့ဒါလည်းဆိုတော့လူမှုရေးပေါ့လူမှုရေးဆိုလဲလူတွေနဲ့အများနဲ့အမြင်ကျေသွားရတော့အများနဲ့ဘလို့ဆက်ဆံရတယ်ပေါ့
လွန်ခဲ့တဲ့9နှစ်တုန်းကလေခွင်းတွေကိုဆွတ်လွတ်ပြီးအသက်16နှစ်အောက်အမျိုးသမီးလေရွေးစဉ်အသင်းမှာကစားဖို့ရန်ကုန်ကိုပြောင်းလာခဲ့တာမှာ2016ခုနှစ်မှာမြမလေရွေးစဉ်ဟောင်းတန်တန်ထွေးကသူ့ကိုတွေ့တော့ပြီးလက်ရှိနီးပြအဖြစ်လုပ်နေတဲ့ Jacobin United အသင်းအတွက်သူ့ကိုခေါ်ယူခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဘောလုံးသမားဖြစ်လို့တဲ့မင်းကလေးတွေအတွက်စင်ခွန်မှုအခက်အခဲတွေရှိတယ်ဆိုတာကိုမှတ်စမ်းတော်တော်သိပါတယ်ဂါနာ၊ကင်မရွန်နဲ့ဆလိုဗက်ကီးယားလိုနိုင်ငံတွေတက်တာပြီးမြန်မာနိုင်ငံကကမ္ဘာအဆင့်44ရှိနေပေမဲ့ပြပမှာရှင်ပြိုင်မှုအခက်အခဲတွေရှိနေသေးတယ်လို့သူကပြောပါတယ
်။ခက်တယ်ဆိုတော့လူများနိုင်ငံတွေနဲ့ကွာတယ်ဆိုတော့လူများနိုင်ငံတွေမှာ9နှစ်ရှိနေတဲ့မိရွယ်လောက်တွေကတင်နေတယ်ပေါ့ကျွန်တော်တို့မှာ73နှစ်44နှစ်လောက်ရွယ်လောက်ကြာတင်နေတော့ခုနကသူတို့နဲ့ကျွန်တော်တို့နဲ့ဘောလုံးဝါသနာပါတိုင်းတော့သူရယ်သူတို့ကငငယ်လေးတွေကတင်နေသူကျွန်တော်တို့ကပြောမလို့စီနီယာအသက်ရွယ်ရင်းတူပေမဲ့အဲလိုစီနီယာ9နှစ်ရှိနေလောက်တော့ကြာနေတော့ဟုတ်အဲကြောင့်ကွာဟာနေပေါ့
မိဘနောက်ခံမတောက်နဲ့သူတို့လိုလူတွေအတွက်ဘောလုံးကစားနိုင်ရေးဟာအရေးကြီးတယ်ဆိုတာကိုလည်းသူကပြောပါတယ
်တချို့မိဘကကြတော့ပတ်စံရှင်းကြည့်လိမ့်မယ်ဟိုအလောက်ကရှင်းကြည့်လိမ့်မယ်ဟိုတချို့မိဘကကြတော့အလောက်ကမရှိဘာမှမရှိဆိုရင်ပေါ့အဲ့လိုမျိုးဆိုရင်ဒီဘောလုံးကမကစားတော့ဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘွားတွေရတယ်လမ်းလေးရောက်ကုန်ပါဟုတ
်သူ့အိမ်မက်ကတော့တနေ့ဥရောပတိုက်မှာဘောလုံးတွားကစားနိုင်ရေးဖြစ်တာကြောင့်အလတ်တဲ့အချိန်တိုင်းမှာလက်ကျစ်မှုတွေပြုလုပ်လေးရှိပါတယ်သူဟာသူ့ရဲ့ဟီးရိုးဝင်းဟူနီလိုပဲတစ်ခါတည်းမှာကစားတာကြမ်းတက်တယ်လို့ဆိုပါတယ
်ကျွန်တော်အဲ့ဒီဟိုဘောလုံးစားတာကဝူနီကြိုက်တယ်ဝူနီကြိုက်ရောသူနဲ့တူတယ်ဆိုတော့ကျွန်တော်လည်းလိုပါအဲ့တော့ aggressive ဖြစ်တဲ့စိတ်ကနိုင်ကိုင်းနေမှာလည်းနိုင်ကျွန်နိုင်ရင်တော့တော့အာရင်သုံးကိုမှရှိတော့လို့ကစားလိုက်ကစားတယ်ပေါ့ဘိုင်ညာပြီ
းအေဂျီလာကုန်တော့ကမြန်မာအမျိုးသမီးအသင်းက AFC Olympic ချေဆွေးပွဲ quarter final အထိတက်နိုင်ခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံကဘောလုံးအသင်းနေတဲ့အထူးသဖြင့်အမျိုးသမီးအသင်းနေတဲ့အင်္ဂလန်ကပရီးမီးယားလိဂ်ပွဲတွေကိုတော့အာရုံစိုက်ကြတဲ့မြန်မာပရိသတ်တွေအတွက်အဲ့ဒီအောင်မြင်မှုကစိတ်မလုံရှားစေခဲ့ပါဘူး။သူတို့ရဲ့ဘောလုံးပွဲတွေကိုပရိသတ်တယောက်နှစ်ယောက်ပဲလာပေမဲ့လည်းသူ့အနေနဲ့အဆင်မကောင်းမဖြစ်မိဘူးလို့မှတ်ဆန်းတော်တော်ကပြောပါတယ်ခင်ဗျ။